ထိုင်းနိုင်ငံတူဝနာဘူမိလေးစိမ့်မှာဒေါ်လာအတူတွေတည်လာရဲဆိုပြီးပြီးခဲ့တဲ့ February လကဖမ်းဆီးအရေးယူခံခဲ့ရတဲ့မြန်မာအမျိုးသမီး၄ဦးတည်းကကြံနေတဲ့၂ဦးကိုဒီကနေ့ထိုင်းအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ဝေယံတူကုမ္ပဏီကရောက်လာတဲ့ဝန်ထမ်း၄ဦးဖြစ်ပြီးသူတို့တည်လာတဲ့လေစိတ်အပြငွေရှိုးမန်နီထဲမှာဒေါ်လာအတူတွေပါလာတယ်ဆိုပြီးဖမ်းဆီးခံခဲ့ရတာပါ။၂ဦးကိုတော့ April လအတွင်းဒဏ်ကြေးနဲ့ပြန်လွှတ်ပေးခဲ့ပြီးကြံတဲ့၂ဦးအပေါ်ဆွဲဆိုထားတဲ့ဒေါ်လာအတူလုံဆောင်နေဆိုတဲ့ဆွဲချက်ကိုလည်းပြန်ရုပ်သိမ်းပေးလိုက်ပါတယ်။မအေးမှာကပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံထဲကိုပြီးခဲ့တဲ့ February လမှရောက်ရှိလာခဲ့တဲ့မြန်မာနိုင်ငံသား၄ယောက်ဟာမြန်မာပြည်ကဝေယံထုကုမ္ပဏီကရှိုးမန်နီပြဖို့ပေးလိုက်တဲ့ဒေါ်လာအတုတွေကြောင့်ထိုင်းနိုင်ငံသူဝနဘူမိလေးစိတ်မှာထိုင်းအနာပိုင်ရဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါ။အဲ့ဒီအမျိုးသမီးတွေကတော့မတ်တန်းယူမေ၊မတ်ဖြိုးစာဝေ၊မတ်လင်းလင်းဝေနဲ့မတ်ခင်ယူမေတို့ဖြစ်ကြပါတယ်။အသက်22နှစ်အရွယ်မတ်တန်းယူမေနဲ့အသက်25နှစ်အရွယ်မတ်ဖြိုးစာဝေတို့နှစ်ဦးကတော့ငွေဒဏ်နဲ့အေပီလာကလွတ်မြောက်ခဲ့ပေမဲ့နောက်ထပ်နှစ်ဦးဖြစ်တဲ့မတ်လင်းလင်းဝေနဲ့မတ်ခင်ယူမီတို့ကိုတော့ဒေါ်လာအတုလုံမှုနဲ့တရားဆွဲဆိုထားတာကြောင့်မြန်မာလူသမားတန်ရာရှိနဲ့ထိုင်းရှိနေမြန်မာရှိနေတို့ကစမုပရာကန်တရားရုံးမှာကန့်ကွက်မှုလုပ်ခဲ့ပါတယ်။ဒေါ်လာအတုလုတ်တယ်ဆိုတဲ့သက်တည်မခိုင်မာတဲ့အတွက်ပြန်လွတ်ပေးခဲ့ရတယ်ဆိုပြီးမြန်မာတန်ရုံးကိုကိုစားပြုပြီးဥပဒေရေးရာကိစ္စတွေကိုထိုင်းရှိနေနဲ့အတူကူညီဆောင်ရွက်ပေးနေတဲ့ရှိနေဦးအောင်မျိုးတန်းကပြောပါတယ်
။ဒီကလေးနှစ်ယောက်ကသမာဓိကပုံပြင်မထားထားခြင်းရှိတဲ့ဝင်ဒီကုမ္ပဏီကပို့လိုက်တာလို့ပြောတယ်။ဟုတ်ကဲ့လိုက်ပို့လိုက်ပြီးတော့ဒီကြတော့လင်ညာငွေကန်ရှုမန်းနီကြခဲ့ရင်လေလက်ကြီးလက်ကြီးစာအိတ်ဖြစ်တဲ့အဲ့ဒီအိတ်ကိုထုတ်ပြအဲ့ဒီမှာဒေါ်လာတွေပါတယ်လေဒေါ်လာ5000 5ရုပ်9ရုပ်စီပါတယ်။ဖြည့်ဖြည့်ပြောဒေါ်လာတွေ့တယ်အဲ့ဒီဒေါ်လာကိုအတူရှိစစ်ချေတဲ့အခါမှာအတူဖြစ်တယ်။အဲဒါကြောင့်မို့ဒေါ်လာအတူမှုလိုက်ကဟိုကသူတို့တွေဟိုတရားစွဲခံရတယ်။243နဲ့244တိုင်းဆောင်သူတို့လက်ဝဲတွေ့ရှိသူတို့ဒါအသက်တာမရှိဘူး။ဒါပေမဲ့240ဆိုတော့ဒေါ်လာကိုအထူးပြုဆွဲတဲ့ခါထမှာအန်ကဲတို့ကဖြည့်ရှင်းရတာအချိန်ကြာသွားတာပေါ့လေ။ကြာပြီးတော့မှအခုဟိုပေါ့ရှေ့ရဲ့6လကမှအဲဒီအမိန့်ချလာ
။သူတို့ကိုဆွဲဆိုထားတဲ့ပုံမှတ်တွေအရထောင်တန်2နှစ်ခွဲသို့မဟုတ်ငွေတန်အားဖြင့်ဘတ်ငွေ5000အထိကြက်ခံရမှာဖြစ်ပေမဲ့သူတို့ဟာလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာ6လကျော်နေထိုင်ခဲ့ရတာကြောင့်ဒဏ်ကြေးမပေးရတော့ဘဲပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ်။
အစိုးရမှာတရက်ကို900ငွေတက်မှတ်ပြီးတော့ဆိုတော့သူတန်ငွေ5000ချတာလေဟိုပေါ့ဘာမှပြီးစရာမလိုတော့ဘူးပေါင်းကြတော့အစမှုပကံကအစုတ်ဆောင်မပို့တယ်ပြီးတော့အခုအသာအဒီငယ်စက်ကနေပြီးတော့ပဲအဒီအစုတ်ချထုတ်လိုက်ပါလေ
ပထမဆွဲဆိုထားတဲ့ပုံမှတ်ဟာထောင်နဲ့တသက်တကြွန်းထိကြောက်ရွံ့နိုင်တဲ့အတွက်သူတို့ကိုမြန်မာတန်ယုံကလိုက်ပါဆောင်ရွက်ကူညီပေးခဲ့တာလို့လည်းဆိုပါတယ်အခုချိန်ထိတော့သူတို့ကိုဒေါ်လာအတုပေးလိုက်တဲ့မြန်မာနိုင်ငံကကုမ္ပဏီကိုတော့အေးအေးယူဆောင်ရွက်တာတွေမတွေ့ရဘူးလို့လည်းရှင်းနေဦးအောင်မျိုးတန်းကပြောပြခဲ့ပါတယ်ရှင်